အတူပါလာဆေရဲ့ဘိုဒူးနေမှာလိလသွားမဲ့ဥပုသ္စာဖြစ်တင်ငင်းဆိုင်ခေါင်းစဉ်ဟာတော့ကောရင်သူ၌ကွဲပြားခြင်းဖြစ်ပါတယ်အကြောင်းမလားဖြစ်ပြီးတော့ကွဲပြားလက်ရှိတဲ့ဖျားရှင်ရဲ့လူမျိုးတွေအခြေအနေဟာဓမ္မတိအချိန်အထိဆက်လက်တည်ရှိခဲ့ပါတယ်ဥပမာရှင်ဘောလူရေးသားတဲ့ကောရင်သူဩရစာပထမဆောင်ခန်းကြီး၄မှာစီလုံးခြင်းရှိကြဖို့တောင်းဆိုတဲ့ရေးသားချက်ကိုကြည့်မယ်ဆိုရင်တွေ့နိုင်ပါတယ်ရှင်ဘောလူကိုယ်တိုင်အဖက်မြစ်မှာရှိနေစဉ်အခါမှာကောရင်သူအသင်းတော်ရဲ့စီလုံးခြင်းမရှိဘဲစိတ်ဝင်ကွဲနေကြတဲ့သတင်းကိုကြားခဲ့ပါတယ်ဒါကြောင့်သူ့ရဲ့စာကိုရေးသားတဲ့နေရာမှာအသင်းတော်ပေါင်းစည်းရေးအတွက်ရှေလျားတဲ့နှုတ်ခွန်းဆက်စကားချင်းနဲ့ဏိဒံပြုထားပါတယ်။တင်ကွဲချင်းကိုရှောင်ရှားဖို့လိုတဲ့အကြောင်းအထူးတောင်းပန်ထားပါတယ်။ရှင်ဘောလူဟာအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့တိုးတက်မှုရှိစေဖို့စိတ်အားထက်သန်လျက်ရှိပါတယ်။အကြောင်းမလားဖြစ်ပြီးတော့ကွဲပြားသွားတဲ့မစီမလုံးမှုတွေကိုကုစားနိုင်ဖို့အစွမ်းကုန်ကြိုးစားပြီးတော့အကြံဉာဏ်တွေပေးခဲ့တာတွေ့ရပါတယ်။ကောရင်သူဩရစာပထမဆုံးခန်းကြီး1ငွေ30ရာနှစ်18အရာဘဲအတွက်ကြောင့်သူတို့ဟာစိတ်ဝမ်းကွဲပြားပြီးတော့စကားများရင်ဆောင်ခဲ့ကြရတာလဲဆိုတာကိုကြည့်ကြပါစို့ညီကိုတို့တင်းတို့ရှိသည်များသည်စကားတညီတညွတ်တည်းဖြစ်၍အချင်းချင်းမကွဲပြားဘဲစိတ်တဘောတတန်တတမတ်တည်းရှိသည်နှင့်စစ်ဆက်ဆုံးလင်ကြမည်အကြောင်းငါတို့သခင်ယေရှုခရစ်၏နာမတော်ကိုအမိပြု၍တင်းတို့ကိုငါနှိုးဆော်တောင်းပန်ပါ၏အကြောင်းမူကားငါညီကိုတို့တင်းတို့သည်အချင်းချင်းမသင့်ရန်တွေ့ချင်းရှိသည်ကိုကလော်ဤအိမ်သားအချို့တို့သည်ပြောကြ၏တင်းတို့ကငါသည်ပေါလုတပည့်ဖြစ်၏ငါသည်အာပေါလုတပည့်ဖြစ်၏ငါသည်ကေဖတပည့်ဖြစ်၏ငါသည်ခရစ်တော်တပည့်ဖြစ်၏ဟုအသီးသီးပြောကြသောကြောင့်ငါဆိုရ၏ခရစ်တော်သည်ကွဲပြားသလောပေါလုသည်တင်းတို့အတွက်လဝါကတိုင်မှအသေးခံပြီလောသို့မဟုတ်တင်းတို့သည်ပေါလုဤနာမ၌ဗတ္တိဇံကိုခံကြပြီလောဂရိပုနှင့်ဂါယုမတပါတင်တို့တွင်အဘယ်သူအားမျှဗတ္တိဇံကိုငါမပေးသည်ဖြစ်၍ဖျားသခင်ယေရှုတော်ရှိပါ၏တို့ဖြစ်၍ပေါလုသည်မိမိနာမ၌ဗတ္တိဇံကိုပေးသည်ဟုအဘယ်သူမျှဆိုเสียအကြောင်းမရှိတထေပံ၏အိမ်သူအိမ်သားတို့အားလည်းဗတ္တိဇံကိုပေးပြီးထို့မှတစ်ပါးအခြားသောသူအားဗတ္တိဇံပေးသည်ကိုငါမမှတ်မိဗတ္တိဇံကိုပေးစေခြင်းကခရစ်တော်သည်ငါကိုဆေးလွတ်တော်မူသည်မဟုတ်ဧဝံဂေလိတရားကိုဟောစေခြင်းကဆေးလွတ်တော်မူ၏သို့တော်လည်းခရစ်တော်၏လဝါကတိုင်ကိုအချင်းဤမဖြစ်စေခြင်းကနှုတ်ပညာကိုအခွင့်မပေးဘဲနေတော်မူဤဆိုပြီးတော့ဖော်ပြထားပါတယ်။ကောရိန္သုအသင်းသားတွေကွဲပြားတဲ့စိတ်နဲ့တဦးနဲ့တဦးစကားများရင်ဆောင်နေကြတဲ့အကြောင်းကိုရှင်ပေါလုကြားရတဲ့အခါမှာအလွန်စိတ်ထိခိုက်ခဲ့ပါတယ်။သူ့ရဲ့ရေးသားထားတဲ့စကားလုံးတွေဟာအလွန်လေးနက်ပြီးတော့စိတ်ထိခိုက်နေတဲ့အကြောင်းတွေ့ရမှာဖြစ်ပါတယ်။ပေါလုရဲ့ဖြစ်ရှင်းချက်စကားကတော့ခရိယန်တွေအသီးသီးဖြစ်ကြတဲ့အတွက်ကြောင့်စီလုံးခြင်းရှိကြဖို့နှိုးဆော်တတ်တွန်းခဲ့ပါတယ်။ဘယ်အကြောင်းနဲ့ပဲဖြစ်ဖြစ်ကွဲပြားခြင်းဖြစ်သွားရစေကမူအခုချက်ချင်းအဆုံးသက်ကြဖို့ရှင်ဘောလူအလိုရှိခဲ့ပါတယ်ရှင်ဘောလူဟာခရိယန်တွေကိုတတိပေးတဲ့အရာကတော့ခရိယန်တွေဟာခရစ်တော်နောက်ကိုလိုက်တဲ့သူတွေလို့ခေါ်ခံရတဲ့သူတွေဖြစ်ပါတယ်လူသားရဲ့အစွမ်းအစစုလက်လက်ဆောင်ကြောင့်ခေါ်ခံရခြင်းမျိုးမဟုတ်ပါဘူးသူ့အုပ်စုကိုယ့်အုပ်စုနဲ့ခွဲခြားနေထိုင်လာကြတဲ့အခါမှာရှင်ဘောလူအနေနဲ့အလိုပြုလုပ်ခြင်းဟာဖျားရှင်အလိုတော်မဟုတ်တဲ့အကြောင်းအတိအလင်းဝေဖန်လိုက်ပါတယ်ခရစ်ယာန်ရဲ့စီလုံးခြင်းဟာခရစ်တော်ကိုဗဟုထားပြီးတော့ကားတိုင်ထက်ကဆက်ကတ်ခြင်းကိုသာတမိုးထားရမှာဖြစ်ပါတယ်။အမှန်ကန်ဆုံးသောခရစ်ယာန်တွေရဲ့စီလုံးခြင်းအရင်းမြစ်ကတော့ယေရှုခရစ်ကိုယုံကြည်ခြင်းနဲ့သူ့ရဲ့အပူဇော်ခံခြင်းကိုအထူးတမိုးထားဖို့ဖြစ်ပါတယ်။တခြားရွေးစရာမရှိပါဘူး။တခြားဘယ်တဦးတစ်ယောက်ကမှပို့ပြီးတော့မြင့်မြတ်တာလည်းမရှိပါဘူး။ဘယ်ခေါင်းဆောင်တွေရဲ့ဟောပြောခြင်းဥဆောင်ခြင်းကမှနှိုင်းယှဉ်လို့မရပါဘူး။ကားတိုင်ရဲ့ခြေတော်ရင်းမှာကျွန်တော်တို့အားလုံးဟာတာဒူညီမြတပင်းညီတာဖြစ်ပါတယ်ယေရှုရှင်ကိုယုံကြည်ပြီးတော့ဗတ္တိဇံခံယူခြင်းဟာကျွန်တော်တို့ရဲ့အပြည့်အလုံးစုံကိုကိုတော်တပါးတည်းသာဆေးကျော်ပေးနိုင်တယ်လို့မှတ်ယူရပါမယ်ဒါကြောင့်ယေရှုခရစ်မှာညီညွတ်ခြင်းရှိကြဖို့လက်တွေ့ပြသကြရမှာဖြစ်ပါတယ်တတမနှင့်အသင်းသူတင်သားများအနေနဲ့မိမိတို့ရဲ့ယုံကြည်ခြင်းနဲ့ပေါင်းစည်းဖို့အမှုတော်ပြည့်မြတ်အောင်လှုပ်ဆောင်ဖို့အာမခံလို့မရပါဘူးခရစ်တော်အရှင်သခင်ကိုမိမိရဲ့ကယ်တင်ရှင်အဖြစ်ပြီးတော့ခရစ်တော်ရှင်ရဲ့ချစ်ခြင်းမေတ္တာတော်အားဖြင့်သာလင်ယနေ့ကျွန်တော်တို့အသင်းတော်ဟာစီလုံးနိုင်မှာဖြစ်ပါတယ်။ရှင်ဘောလူရင်ဆိုင်ခဲ့ရတဲ့အနေရတွေနီးတူကျွန်တော်တို့ကြုံတွေ့လာရမယ်ဆိုရင်ဘယ်လိုမျိုးရှောင်ရှားနိုင်ဖို့ခုနကအဖြစ်ဖြစ်ကနေဘယ်လိုမျိုးသင်ငန်းစာယူကြမလဲ။ခရစ်တော်ရှင်ထက်လူတဦးဦးကိုပို့ပြီးတော့ကြီးညိုမိမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဘယ်လိုသတိပြုရမလဲဆိုတာကိုဆန်းစစ်ပါ။ကျွန်တော်တို့ယုံကြည်သူများအနေနဲ့ခရစ်တော်အားဖြင့်စီလုံးနဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ဗုဒ္ဓနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်